ရန်ကုန်မြို့မှာကင်းအာဇာနီနေ့အဖြစ်ဒီကနေ့ကျင်းပခဲ့ရမှာဥဆောင်စီစဉ်သူများကိုရဲတပ်ဖွဲ့ကအမှုဖွင့်အရေးယူဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောင်ကံမှာရန်ကုန်မြို့မဟာဗန္ဓုလပန်းရံရှိမှာကင်းတိုင်းသားတွေစုဝေးပြီးကင်းအာဇာနီနေ့အဖြစ်ကျင်းပရမှာဥဆောင်သူတွေဖြစ်တဲ့စသိန်းစုံမင်းနဲ့စောစာကွာလာတို့နှူးကိုရဲတပ်ဖွဲ့ကအခမ်းအနားအတွင်းမှာပဲဖမ်းဆီးပြီးငိမ့်ချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်နဲ့အမှုဖွင့်လိုက်တာပါ။ငိမ့်စုစီလို့လူတိများတဲ့ပုံမှန်20နဲ့အမှုဖွင့်ခဲ့ပြီးနောက်ဖန်စီကန်သူနှူးကိုအာမခံနဲ့ပြန်လွတ်ပေးလိုက်ကြောင်းလဲကြောက်ရားရေစကန်တာဝန်ရှိသူတယောက်က VOA ကိုပြောပါတယ
်ဆက်လိုက်ပြီဟာဟာငိမ့်20နှစ်ယောက်သေးဟာဟာ
ကင်းတိုင်းသားတွေရဲ့တော်လိုင်းလှုပ်ရှားမှုကိုဥဆောင်ခဲ့တဲ့စောပါဦးကြီးကိုဂုဏ်ပြုတဲ့အနေနဲ့ကင်းအာဇာနီနေ့ဖြစ်သက်မပြီးကျင်းပလာရမှာမကြာသေးခင်နှစ်တွေမှာတော့ရန်ကုန်မြို့မှာပါလှုပ်ရှားမှုတွေတွေ့ရတယ်လို့ဖန်စီအရေးယူမှုတွေလည်းရှိခဲ့ပါတယ်ငိမ့်စုစီဥပဒေအရအခမ်းအနားကျင်းပဖို့အတွက်ရဲစခန်းကိုအကြောင်းကြားထားပေမဲ့ဥဆောင်သူနှစ်ယောက်ကိုအရေးယူဖို့ကြိုးပမ်းတာဟာဖိနှိပ်တဲ့လုပ်ရအဖြစ်နဲ့လေဒီကနေ့ခန်းနာမှာပါဝင်ခဲ့သူတူဦးဖြစ်တဲ့ကိုစောကျော်လင်းကပြောပါတယ်
။ဟောနိုင်ငံတော်ဥဆောင်နေတဲ့အစိုးရတွေတာဝန်ရှိတဲ့လူတွေကဒါအာဏာရှင်စနစ်ကိုကျင့်သုံးနေတာပဲလို့ကျွန်တော်တော့ပြောချင်တယ်ဘာလို့ဆိုတော့ဟောအရင်ခေတ်ကာလဆိုတော့ဆိုရင်ဒါကျွန်တော်တို့ကိုဒါဟိုပါလဲစစ်အစိုးရဆိုတော့ဒါလက်နက်နဲ့အာကျွန်တော်တို့ဖိနှိပ်တယ်ချုပ်ချက်တယ်ကန့်တတယ်အနိုင်ကျင့်တယ်အခုကြတော့အဲ့လိုမျိုးမဟုတ်ပဲနဲ့ဒါဟိုပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရလို့ကြွေးကြော်ပြီးတော့ကျွန်တော်တို့အဲ့လိုမျိုးဟိုဥပဒေအရပဲပြောပြောဒါလွတ်တော်အရပဲပြောပြောကျွန်တော်တို့ဖိနှိပ်ခွဲခြားဆက်ဆံတယ်လို့ပဲကျွန်တော်ပြောချင်တယ
်ကင်းတော်လင်းလူရှာမှုကိုဥဆောင်ခဲ့သူစောပါဦးကြီးကွယ်လွန်တာနှစ်ပေါင်း80ရှိခဲ့ပေမဲ့တိုင်းသားတွေဒန်းတူခွေးရေးမရနိုင်သေးတာကြောင့်အခုလိုလှုပ်ရှားမှုတွေလုပ်နေရတာလို့လေဒီကနေ့ခန်းနာမှာပေါင်ခဲ့သူတူလည်းဖြစ်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရန်ကုန်တိုင်းကင်တိုင်းသားရေးရာဝန်ကြီးနေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိုစလေလောင်းအဖြစ်အမည်စင်းတင်သွင်းထားတဲ့ဒေါ်နော်အုံးလှကပြောပါတယ
်။ဟောကျမတို့တမ်းမှာဖက်ဒရယ်လို့ပြောတယ်ပေါ့နော်။နောက်ပြီးတော့လက်ရှိမှာလည်းညဉ့်ညဉ့်ဆွေးနွေးပွဲတွေနဲ့အနာဂတ်ဖက်ဒရယ်ကိုဆောင်ရွက်နေတဲ့အခါမှာတိုင်းရင်းသားခွင့်ရဒန်းခွင့်ရရတဲ့နဲ့ဒါပေမဲ့လက်ရှိညဉ့်ညဉ့်ဆွေးနွေးတာလည်းတကယ်တမ်းကျရင်တရားမျှတမှုရှိသေးဘူးပြောချင်တာအဲ့တော့ဟိုဘဲမညီဘူးနော်အဲ့တည်းညဉ့်ညဉ့်ရလည်းအလောင်းဝင်နေသေးပဲပြောရရင်တော့တရားမှုတွေစွမှုတွေညဉ့်ညဉ့်တို့တရားမျှတမှုဆိုတာကျွန်တော်တို့အများကြီးစ조사ရအောင်ကိစ္စဖြစ်တယ်
ကင်းအာဇာနီနေ့ကိုကင်းပြည်နယ်မွန်ပြည်နယ်နဲ့အေရဝတီတိုင်းစတဲ့ကင်းတိုင်းသားတွေရှိရာဒေသတွေအပြင်မကြသေးခင်နှစ်တွေကစရန်ကုန်တိုင်းမှာပါစတင်ကျင်းပလာကြတာပါဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါနဲ့ကြုံနေရခြင်းဖြစ်တာကြောင့်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့ညီကျင်းပမယ်အကြောင်းစီစဉ်သူတွေကမနေတော့ကပဲအာဏာပိုင်တွေကိုအကြောင်းကြားခဲ့ပေမဲ့ဥဆောင်သူနှစ်ယောက်ကိုခိတ္တထိန်သိမ်းပြီးအမှုဖွင့်ခဲ့တာလည်းဖြစ်ပါတယ်။ငိမ့်စုစီဥပဒေနဲ့တက်ကြလှုပ်ရှားသူတွေကိုမကြာခဏဖမ်းဆီးရေးယူလေးရှိတဲ့အတွက်ဖျက်သိမ်းဖို့ပြည်ရင်းပြည်ပကတောင်းဆိုမှုတွေရှိခဲ့ပြီးနောက်2018ခုနှစ်မှာပဲမူလာတော့ကဥပဒေမှာခွင့်ပြုချက်တောင်းခံမှုပြဋ္ဌာန်းထားတာကိုအတိပေးအကြောင်းကြားဖို့ပြင်ဆင်ခဲ့ပါတယ်ခင်ဗျာ။ကျွန်တော်ထောက်အောင်ကမှာရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။